စစ်ကောင်စီကပြတ်ထန်းခဲ့တဲ့အသင်းဖွဲ့ဆိုင်ရာဥပဒေထက်ချောင်းအရက်ဖက်အဖွဲ့အစည်းတွေတချို့ရက်တီလှုပ်ရှားဖို့ခက်ခဲနေတယ်လို့တချို့ကတော့စီကံတကြလှုပ်ဆောင်မှုလို့ယူဆတာတွေလည်းရှိပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
။အာနာသိန်းစီကောင်းဆောင်ကလက်မှတ်ရေးထိုးပြီးပြတ်ထန်းလိုက်တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေမှာချိုးချဲ့ကန့်သတ်မှုအများအပြားထည့်သွင်းထားပြီးထောင်နှံတွေငွေတန်တွေချမှတ်နိုင်တဲ့အတွက်အသင်းအဖွဲ့တွေလွတ်လပ်စွာရပ်တည်နိုင်ရေးလှုပ်ရှားဆောင်ရွက်ရေးမှာအကန့်အသတ်တွေဖြစ်လာနိုင်ပွဲရှိတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဒါကြောင့်လဲတချို့ပရာဟိတအဖွဲ့တွေအရက်ဖက်ဆိုင်ရာအဖွဲ့တွေကတော့ဒီဥပဒေအောက်မှာမှတ်ပုံမတင်ဖို့ဆုံးဖြတ်ထားတာတွေရှိလာပါတယ်။အထူးသဖြင့်စစ်ဆောင်တွေကိုကူညီရေးလုပ်တဲ့အခါဥပဒေပါတားမြစ်ချက်တွေကြောင့်ကူညီဆောင်ရွက်နေတဲ့ဒေသန္တရအသင်းအဖွဲ့တွေရပ်တည်ဖို့ခက်ခဲမှုတွေရှိနိုင်တယ်လို့ရှမ်းပြည်ဘက်ကပရာဟိတလုတ်ကင်နေသူတဦးကပြောပါတယ်။
နိုင်ငံရေးချက်တဲ့ကနာမှာကတော့အဲကျွန်တော်တင်းခွဲလုပ်တဲ့လူတွေကတာဝန်အများကြီးရှိပါတယ်ပေါ့နော်အဲ့လိုပြထားလိုက်တဲ့အတွက်အဲ့လိုပြထားလိုက်တဲ့တာဝန်အများကြီးရှိတော့တဲ့အခါမှာအဲနားလည်မှုမရှိကြရင်ပေါ့နော်နားလည်မှုမရှိကြရင်တော့ကြားရင်ညံ့ပါပဲဥပဒေပြင်တဲ့အခါစတင်ပြထားရင်းဆွဲခဲ့တယ်သူရေးဆွဲအရမ်းတည်ကြည့်ခဲ့တယ်ဒီမှာလုံးကြည့်ဖြစ်တယ်ဒီအနေနဲ့အခုတခါဒီကိစ္စအချင်းဥပဒေပြထားလာတာဒီအကောင့်ဘက်ကိုတော့မဖြစ်နိုင်ရှိလာမှာမဟုတ်ဘူးပေါ့နော်။ဒါကြောင့်မလို့မြို့ရခင်ကချက်သေးလာမယ်။မတက်တာလို့ကွန်ပျူတာရင်းနဲ့ကိုယ့်ဘက်မှာတာဝန်ရှိလာနိုင်တယ်။အဲ့ဒီဘက်ကတော့အင်မတန်ခက်ခဲပါတယ်။ဒါဆိုကျွန်တော်တို့လူဒေတာမျိုးလက်လက်ကဲအီဒီယာဟိုမျိုးရောင်းနေပြီးနေရာမျိုးဖြစ်နေတဲ့အချိန်မှာဆိုရင်တော့ဒါတော်တော်ကြီးမားတဲ့ခက်ခဲဖြစ်ပါတယ်။ဒီနေ့မှာဒါတကယ်ကြီးမားတဲ့အနောက်ဆက်ဟန်တာပဲဖြစ်တယ်ပေါ့။
ဒီဥပဒေအရလူ9ယောက်ထက်ကျော်တဲ့အဖွဲ့အစည်းမှန်သမျှမဖြစ်မနေမှတ်ပုံတင်ရမှာဖြစ်တယ်လို့ပြက်ကွက်မယ်ဆိုရင်ထောင်ဒဏ်3နှစ်ကြာခံရမယ်လို့ဥပဒေမှာထည့်သွင်းထားတာပါမတရားအသိအဖြစ်ကြီးညာထားတဲ့အဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွဲဝိုက်၍ဖြစ်စေဓာတ်ရိုက်ဖြစ်စေပါဝင်ပတ်သက်တာမျိုးမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်ဒီလိုတားမြစ်ချက်ကိုမလိုက်နာဘူးဆိုရင်ထောင်ဒဏ်9နှစ်နဲ့ဒဏ်ငွေ350ကြာခံရနိုင်ပါတယ်2014ခုနှစ်ဥပဒေမှာတော့အသင်းအဖွဲ့ဖွဲ့ကျင်သူတွေအနေနဲ့မိမိတို့စန္ဒအလျောက်မှတ်ပုံတင်လို့ကတင်နိုင်ပြီးမတင်ဘဲနဲ့လည်းဖွဲ့စည်းလှုပ်ရှားနိုင်တယ်လို့နိုင်ငံရေးလူမှုရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နိုင်တယ်လို့တိတိလင်းလင်းပြောဆိုထားပေမဲ့အခုစစ်ကောင်စီကအသစ်ထုတ်ပြန်လိုက်တဲ့ဥပဒေမှာတော့နိုင်ငံရေးလုပ်ငန်းဆိုရင်တီးခြားတည်ဆဲဥပဒေတွေအတိုင်းလိုက်နာဆောင်ရွက်ရမယ်လို့ဆိုထားပါတယ်လူမှုရေးလုပ်ငန်းလုပ်တဲ့အဖွဲ့တွေဆိုရင်လည်းနိုင်ငံရေးဘာသာရေးစရာတွေနဲ့မပတ်သက်ဖို့တားမြစ်ထားပါတယ်။မလိုက်နိုင်ရင်ထောင်ဒဏ်ငွေဒဏ်တွေချမှတ်ဖို့တိပြဋ္ဌာန်းထားတာပါ။ဒါအပြင်အကြမ်းဖက်အဖွဲ့အစည်းမတရားအသင်းနဲ့လက်နက်ကင်စန့်ကျင်သူတွေနဲ့ဓာတ်ရိုက်ဖြစ်စေတွယ်ဝိုက်ပြီးဖြစ်စေဆက်သွယ်တာမျိုးကိုလည်းဥပဒေထဲမှာတားမြစ်ထားပါတယ်။အချုပ်အခြာအာဏာတည်တံ့ခံမြဲရေးတရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးစရာတွေကိုဓာတ်ရိုက်ဖြစ်စေတွယ်ဝိုက်၍ဖြစ်စေထိပါဆွတ်ဖက်တာမျိုးစရာတွေကိုထောင်ဒဏ်9နှစ်ငွေဒဏ်ကျပ်350သို့မဟုတ်ဒဏ်2ရက်စလုံးအပြင်ပိုင်ဆိုင်မှုတွေကိုပါသိမ်းဆီးနိုင်တဲ့အထိအရေးယူဖို့လည်းပါရှိပါတယ်။အသင်းအဖွဲ့တွေနဲ့ဆက်ဆက်နေတဲ့စန့်ကျင်ဘက်နိုင်ငံရေးအဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေကိုထိန်းချုပ်လိုတာကြောင့်အသင်းအဖွဲ့တွေကိုလိုက်လံထိန်းချုပ်တာလို့ပြည်တွင်းမှာရက်တီလုပ်ကိုင်နေတဲ့အသင်းအဖွဲ့တချို့ကဝေဖန်ပါတယ်။အစ်စ်ပြန်ထုတ်လိုက်တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေမှာပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေသာမကပဲနိုင်ငံတကာလက်အောက်ခံအဖွဲ့အစည်းတွေကိုပါအသင်းအဖွဲ့မှတ်ပုံတင်ရမယ်လို့ထည့်သွင်းထားပါတယ်။ဝေဖန်မှုတွေရှိနေတယ်လို့တစ်ဖက်မှာလည်းဒီလိုအသင်းအဖွဲ့မှတ်ပုံတင်တတ်မှတ်လိုက်တဲ့အပေါ်မှာစီကံတကြလှုပ်ဆောင်မှုတစ်ခုလို့သာရှုမြင်သူတွေလည်းရှိပါတယ်။ရန်ကုန်တိုင်းအတွင်းပရာဟိတာလုပ်နေတဲ့အဖွဲ့တစ်ခုကတာဝန်ရှိသူတူဦးကတော့ဒီဥပဒေအပေါ်မှာအခုလိုရှုမြင်ပါတယ
်။ဒါလို့စီနံလေးလုပ်တဲ့အသင်းမှာဘောနောစီကံထားတာတော့ကောင်းပြီပဲလေဒီလိုစီကံချက်တော့ကျွန်တော်ပြောတော့ငွေတန်းသုံးမွင့်ထောင်တန်းသုံးမွင့်ထူဒဏ်နဲ့ရလုံးဖြစ်စီရောဆိုတော့ဒီလိုတူလာတာတော့ဟိုဘော့အဲတချို့လည်းမကြိုက်တဲ့လူတွေရှိကြတယ်ဗျာဟိုတိုင်းမလဲအများကြီးလုပ်မယ်ဆိုတော့စိတ်ကူးနဲ့ဆက်လုပ်မယ်ဆိုတော့ဒီလေရှိရောရှိမှာပေါ့နော်အဲ့ဒီမှာတော့နည်းနည်းတော့လည်းကွဲတော့ကွဲပြားသွားနိုင်တယ်ပေါ့ဗျာစီကံလေးရှိတာတော့ကောင်းတာပေါ့ဗျာစီကံပေါင်သွင်းမဲ့ထည့်ပေးလိုက်တဲ့အတွက်လည်းခိုင်းဆိုလို့ရှိရင်ကျွန်တော်ကမှန်ပြပရိုက်တာအစင်းနာပြောတာကုလကူညီနေရတာအားလုံးကိုမျက်နှာကြည့်ပြီးတော့ကြောက်နေရတော့ဗောနော်အခုကကျွန်တော်ဒီစီကန်တိုင်းထားပြီးတယ်ဒီစီကန်တိုင်းကိုသွားရဆိုမြည်မျက်နှာမှာကြည့်ရအောင်လို့လွတ်လပ်စွာနဲ့ တော့ကူညီနိုင်တဲ့အခြေအနေမျိုးလည်းရှိလာပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2014ခုနှစ်ကပြဋ္ဌာန်းထားတဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေနေရာမှာစစ်ကောင်စီကဒီဥပဒေအသစ်ထုတ်ပြန်အစားထိုးလိုက်တာဖြစ်ပါတယ်ဥပဒေအသစ်တွေကကန့်သက်ချက်တွေကြောင့်အကူအညီပေးရေးအဖွဲ့တွေလုပ်ငန်းလုပ်ကင်ဖို့ခက်ခဲနိုင်ပြီးအကူအညီလိုအပ်နေသူတွေအခက်အခဲတွေအကြီးအကျယ်ကြုံလာရမှာကိုပြည်တွင်းကအလှူရှင်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ခင်ဗျာ